စီးရီးယားနိုင်ငံအလပ်ပိုမျိုးကတဘုံတွေထိန်းချုပ်ထားစေနောက်ဆုံးကြံရတဲ့ဒေသတွေကနေအရက်သားတွေနဲ့တဘုံတွေကိုရှုထုတ်ပေးမဲ့အစီအစဉ်ရဲ့တစ်စီတစ်ပိုင်းဖြစ်အရေးပေါ်လူနာတင်ရင်တွေနဲ့အစိမ်းရောင်အစိုးရဗတ်စကားတွေဒီကနေ့ဝင်သွားကြပါပြီ။ပြင်းထန်တဲ့ဒဏ်ရာရထားသူတို့အပါအဝင်ဒဏ်ရာရသူ200လောက်ကိုကယ်ထုတ်ပေးမဲ့အစီအစဉ်မှာပါဝင်လို့ဆောင်နေတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC နဲ့စီးရီးယားအရပ်လာကျန်းဒီအဖွဲ့တို့ကပြောပါတယ်။အလပ်ပိုရှေ့ပိုင်းကနေရွှေ့ထုတ်ဖို့နောက်ဆုံးအကြိမ်အောင်အောင်မြင်ကျိုးပန်းမှုစတင်တာကိုမြင်တွေ့ခြင်းနဲ့ကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂတန်တမန်ဗျန်အဂလန်ကသတင်းတောက်တွေကိုပြောပါတယ်။အလပ်ပိုမြို့ကို2012ခုနှစ်ကတည်းကအတိုက်အခံတွေတင်ထားတာပါ။မြို့ကနေရွှေ့ထုတ်ပေးမဲ့လူတွေထဲမှာဒဏ်ရာရသူတွေနဲ့ဖြားနာနေသူတွေတခြားအကာအကွယ်မဲ့အရက်သားတွေနဲ့တပုံတွေပါတယ်လို့မစ္စတာအဂလန်ကပြောပါတယ်။အဲဒီလူအများစုကိုအိုက်ဒလစ်မြို့ကိုပို့ပေးမှဖြစ်ပြီးတခြားလူတွေကတော့တူရကီနိုင်ငံကိုသွားဖို့ရွေးချယ်နိုင်ပါတယ်။ဘူဒူးနေနော်မိုင်းကသဘောတူညီချက်ရပြီးတဲ့နောက်အခုရွှေ့ထုတ်ပြီးတဲ့အစီအစဉ်ဖြစ်လာတာပါ။ဒါပေမဲ့လည်းဘူဒူးနေအစောပိုင်းမှာရွှေ့ထုတ်ပြီးဖို့အစီအစဉ်အဆင်မပြေဖြစ်ခဲ့ပြီးအပြည့်ရဲ့သဘောတူချက်လည်းပြတ်သွားပြီးတဲ့နောက်ဖြစ်ဖို့အလားအလာမတိကျပဲရှိခဲ့ပါတယ်။ဒီကနေ့အစောပိုင်းအထိတိုက်ပွဲတွေထပ်ဖြစ်နေတော့မယ်လို့တက်ကြွလူရှားသူတွေနဲ့ဆေးဘက်ဝန်ထမ်းတွေကပြောပါတယ်။